င်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်မဆုမြတ်မပါရှင်အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟာအမာဒါဘတ်မြို့မှာပြည်သက်သိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ800ကျော်ရှိသွားပါပြီအခုလိုနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကြေညာပေးပါမယ်ရှင်
ဒီလိုသတင်းတွေပြီးမှာတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ဆွေးနေတဲ့ဆက်လီတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒိတ်ဖွင့်စစ်ဆေးနေတာနဲ့ပတ်သက်လို့ချင်းပြည်နယ်စီပင်ဝန်ကြီးကအခုလိုပြောပါတယ်
ဆက်လီသမားတွေပြောတာကတော့တင်းမမှာတစ်ခုပွေဝုံးမှာတစ်ခုအဲ့ဒီနေရာမှာတော့အဲ့လိုဖွင့်တယ်လို့သိရပါတယ်ဟုတ်ကဲ့အဲသူတို့အဲ့လိုအတိအကျကြီးတော့ပြောတာတော့မကြမ်းဘူးခင်ဗျဒါပေမဲ့ဟိုအဲ့လိုလေသူတို့ကောက်တာလေးတွေတော့ရှိတယ်ထင်တယ်ခင်ဗ
ျဒီအချိန်နေနဲ့ဒီတိုက်ပွဲတွေရဲ့နောက်ဆုံးရအချိန်တွေကိုလည်းသိကြရမှာပါကြအင်းစိတ်ကြီးလူလူတွေ့ဆုံပွဲမှာတော့ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်တာဟာစစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ဖို့ဖြစ်ပြီးတော့အမျိုးသားရင်ကြားစီရေးကိုလည်းပြစ်ပယ်မှာမဟုတ်ဘူးလို့ပြောသွားပါတယ် Visit Nepal Gia 2020ဆောင်ပုံနဲ့နီပေါ်ခီးသွားနှစ်မှာတော့မြန်မာပုဂံနဲ့နီပေါ်လုံနီတွေကိုနေ့စဉ်လေရင်ခီးစဉ်တွေပြေဆွဲတော့မယ်အကြောင်းကိုလည်းသိကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရေစုပ်တင်းလာနေညက်နေခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုဦးတို့ပြောပြပါမယ်ရှင်
ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမတာဘတ်မြို့ကအာကစားကွင်းကြီးမှာပြည်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရစစ်လက်နက်ပစ္စည်းတွေရောင်းမယ်လို့အခုလိုပြောကြားသွားခဲ့ပါတယ်
။ As we continue to build our defense cooperation,The United States looks forward to providing India with some of the best and most feared military equipment.
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခက်အမှီဆုံးအမေရိကန်စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောင်းချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာဖြစ်ပါတယ်။အစ်စ်မြင့်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းဂျင်တွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောင်းချသွားမယ်လို့သမ္မတကကြေညာသွားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိတ်ထန်ခိုင်မာတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေချိန်တွားရောက်တဲ့အခုခီးစဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစောပိုင်းကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်မယ်လို့ကတိပြုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းသစ်တစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်။အစဉ်အလာအယမိတ်ဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာကြီးငြိမ်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ဟာဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူသွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတဖျက်ဖျက်ကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအဂရာမြို့မှာရှိတဲ့တာချ်မဟာဂူဘိမံကိုသမ္မတထရမ့်သွားရောက်ပါတယ်။အခုညပိုင်းကျရင်တော့နယူးဒယ်လီမြို့တော်ကိုသွားမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကဒီပီပြောလိုက်တာကြောင့်လည်းဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးတဲ့ရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ် 3 ပေးချက်ကိုတောင်ကိုရီးယားနိုင်ငံမှာအမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုံနိုင်သမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိသတင်းပေးချက်အရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်တွေအနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်တတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစဖွင့်ဖို့ကိုလည်းတပတ်အထိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာဆိုရင်တော့အခုတနင်္လာနေ့မှာနောက်ထပ်ယောဂပိုးကူးစက်ခံရသူ409ရှိတယ်လို့ကြေညာလိုက်တာကြောင့်တရုတ်မှာဒီယောဂပိုးကူးစက်ခံရသူစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။ခုနောက်ထပ်ကူးစက်ခံရတဲ့အများစုကတော့ယောဂပိုးအဓိကပြန့်နှံ့နေတဲ့ဟူပေးပြည်နယ်ထဲမှာပဲဖြစ်ပါတယ်။ယောဂပိုးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးသူ150တိုးလာတဲ့အတွက်သေဆုံးတဲ့ရေအတွက်ဟာဆိုရင်လည်းစုစုပေါင်း2,592ဦးရှိသွားပါပြီ။တရုတ်ပြည်ပမှာတော့ယောဂပိုးကူးစက်ခံထားသူ2,000ကျော်ရှိနေပြီးတော့သေဆုံးရေအတွက်ဟာလည်း20ကျော်နေပါပြီ။ ။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါရတယ်။ကူဝိတ်နိုင်ငံမှာယောဂပိုးကူးစက်ခံထားသူ3ဦးတွေ့ထားရတာကြောင့်သတိပေးချက်တွေထုတ်ပြန်နေရမှာမြန်မာတန်ယုံကလည်းကူဝိတ်မှာရှိတဲ့မြန်မာလူမျိုးတွေကိုကြားမရသတိနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါရတယ်။ဘရင်းမှာလည်းယောဂပိုးကူးစက်ခံထားသူ2ဦးတွေ့ထားရပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်နေပါတယ်။ကာနီဗယ်ပွဲတော်အားလုံးကိုဖျက်ထားတယ်လို့ပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း 9,000 ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပိုးကူးစက်ခံထားရတဲ့အရေးအတွက်ဟာ150အထိရှိသွားပြီဖြစ်ပါတယ်။
အီရန်နိုင်ငံကနေပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုမကြာခင်ကပြန်ရောက်လာသူတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အတွက်နိုင်ငံအနောက်ပိုင်းကစစ်ရုံတစ်ခုမှတီးခြားခွဲကူတာပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အိမ်နီးချင်းအီရန်မှာတော့ COVID-19 ရောဂါဖြစ်နေတယ်လို့ပထမဆုံးစတဲ့သတင်းထုတ်ပြန်တဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့သေဆုံးသူ12ယောက်ထက်မနည်းရှိနေပြီးတော့ပိုးကူးစက်နေသူ40ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့ဟီရတ်မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဖာရဒူဇူဒင်ဖာရိုးစ်ကသတင်းတောက်တွေကိုကာဘူးမြို့တော်မှာပြောကြားခဲ့ပါတယ်။စနေနေ့တုန်းကပိုးကူးဆက်တယ်လို့တန်တရားရှိသူ3ယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်အီရန်နဲ့အသွာအပြန်လေချောင်းကုန်းချောင်းတွာလာမှုအလုံးကိုအာဖဂန်အစိုးရကရပ်ဆိုင်းထားခဲ့ပါတယ်။အီရန်နိုင်ငံကတင်ပို့တဲ့ချက်သားနဲ့ချက်ဥအများစုအပါအဝင်ချက်ဘဲတင်ပို့မှုတွေကိုလည်းရပ်ထားပါတယ်။ပိုးကူးဆက်နေတယ်လို့အတည်ပြုထားသူ3ယောက်စလုံးဟာအီရန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့နေတဲ့ဘာသာရေးအထုအမြတ်မျိုးကွမ်ကနေပြန်ရောက်လာသူတွေဖြစ်တယ်လို့ကျမရဲ့ဝင်ကြီးဖာရိုးစ်ကပြောပါရယ်နှစ်ပေါင်းများစွာစစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျမရဲ့ဆောင်ရှားမှုညံ့ဖျင်းတယ်လို့တန်တရားလူနာတွေကိုတီးကြားခွဲစောင့်ကြည့်ကူတာပေးနိုင်တဲ့နေရာကျွမ်းကျင်တဲ့ကျမရဲ့ဝန်ထမ်းနဲ့ဆေးဝါးတွေလည်းအလုံးလောက်မရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်မှုဟာအာဖဂန်အာဏာပိုင်တွေအတွက်ကြီးမားတဲ့ကျမရဲ့စိန်ခေါ်မှုဖြစ်မယ်လို့လေးလာသူတွေကတုံ့တက်နေကြပါရယ်
မလေးရှားဝန်ကြီးချုပ်မဟာသီရ်မိုဟာမက်ယာလူကနေပြီးတော့နှုတ်ထွက်စာကိုဘီယန်စီကိုတင်သွင်းလိုက်ပြီလို့ဒီကနေ့ဝန်ကြီးချုပ်ယုံကနေပြီးတော့ကြေညာချက်ထုတ်ပါတယ်။ကြေညာချက်မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်တော့ပြောမထားပါဘူး။ထိရှားတဲ့နိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့အန်ဝါအီဘရာဟင်မပါဝင်တဲ့အစိုးရအသစ်တက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်ရဲ့ပါတီတွင်းကအဖွဲ့ဝင်တချို့နဲ့အတိုက်ခံပါတီအဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကဆွေးနွေးကြပြီးတဲ့နောက်အခုလိုမျိုးဝန်ကြီးချုပ်ယာလူကနေပြီးတော့နှုတ်ထွက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။ကမ္ဘာအသက်ကြီးဆုံးအစိုးရအဖွဲ့ခေါင်းဆောင်အနေနဲ့အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်မဟာသီရ်မိုဟာမက်ကဝန်ကြီးချုပ်ဖြစ်တက်တန်း2နှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်မှာအန်ဝါအီဘရာဟင်ကိုလွှဲပေးမယ်ဆိုပြီးတော့ကတိပြုခဲ့ပါတယ်။လိင်တူချင်းဆက်ဆံနေဆိုတဲ့ဆွဲချက်နဲ့ထောင်ဒဏ်ချမှတ်ခံခဲ့ရဘူးတဲ့အန်ဝါအီဘရာဟင်ဟာပြီးခဲ့တဲ့မီလာကမှပြန်လွတ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မီလာထူးထူးရွေးကောက်ပွဲမှာအဲ့ဒီအချိန်ကျင်းကျနေတဲ့အန်ဝါနဲ့တစ်ချိန်ကသူ့ကိုကျင်းချခဲ့ဘူးသူမဟာသီရ်မိုဟာမက်တို့ညွန်ပေါင်းအဖွဲ့ရွေးကောက်ပွဲဝင်တာမှာအနိုင်ရခဲ့ပြီးတဲ့နောက်မဟာသီရ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။နောက်မလေးရှားပြည်ရဲ့ပြစ်ဒဏ်လူငြိမ်းခွင့်နဲ့သူပြန်လွတ်လာတာဖြစ်ပါတယ်။အခုလိုမျိုးမဟာသီရ်နှုတ်ထွက်ဖို့အတွက်ကိစ္စအပေါ်မှာဘီရင်အဗ်ဒူလာဆူလ်တန်ဟာမက်ရှားအနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းဒိုမီတာ70 kHz 1683ညာไลโทมิเตอร์69 kHz 15563ညာနဲ့ไลโทมิเตอร์25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်အစိုးရနဲ့အာဖဂန်နစ္စတန်ကတာလီဘန်တို့ကြား9ရက်ကြာအပြစ်အခတ်ရဆဲမှုဆက်လက်တည်မြဲနေတာကြောင့်ဒီသတင်းပတ်ထဲစီစဉ်ထားတဲ့အတိုင်းတာလီဘန်တို့နဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးနိုင်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားသတင်းတစ်ပတ်ကြာတိုက်ခိုက်မှုတွေမလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်စနေနေ့တုန်းကအာဖဂန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကြာဆင်းသွားခဲ့ပြီးတဲ့နောက်အခုလိုသမ္မတထရမ့်ကပြောကြားခဲ့တာပါ။အစာပိုင်းရက်တွေမှာသဘောတူညီမှုတည်မြဲနေပေမဲ့အာဖဂန်ငြိမ်းချမ်းရေးအတွက်နောက်ခြေလန်းလန်းဖို့ဂျန်တဲ့ရက်တွေတိုးတက်မှုရှိမရှိကအဓိကကြတာမို့တပတ်လုံးအခြေအနေဘယ်လိုရှိသလဲဆိုတာစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါရယ်သဘောတူထားကြတဲ့အတိုင်းဒစိမ့်တစ်ပိုင်းအပြည့်ခတ်ရက်ဆဲမှုသဘောတူညီချက်အရအကြမ်းဖက်မှုတွေကြာဆင်းသွားခဲ့ရင်အမေရိကန်နဲ့တာလီဘန်တို့ကြားအလုံးစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုဒီသတင်းဘက်ကုံပိုင်းကြရင်ကာတာနိုင်ငံမှာလက်မှတ်ထိုးမှဖြစ်ပါရယ်အဲ့ဒီသဘောတူညီချက်ရရင်တော့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေတဲ့အမေရိကန်စစ်သားတွေကိုအချိန်စရားနဲ့ပြန်လည်ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။ အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားကတားနိုင်ငံဒိုဟာမြို့မှာလွန်ခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းညှိနှိုင်းပြီးသဘောတူညီချက်မူကြမ်းကိုရေးဆွဲခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကတားနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတန်တမန်တယောက်ဟာအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကိုတနင်္ဂနွေနေ့ကသွားရောက်ပြီးတော့သမ္မတအက်ရှရက်ဂါနီအဖြစ်နိုင်ငံရေးမှအရေးပါသူတွေနဲ့တွေ့ဆုံပြီးလက်မှတ်ရေးထိုးပွဲကိစ္စအပါအဝင်တခြားကိစ္စတွေဆွေးနွေးခဲ့ကြပါတယ်။
အီရန်တူရကီနယ်စပ်မှာတနင်္ဂနွေနေ့ကလှုပ်ခါတဲ့ဒီ 9.8 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံမှာတော့လူ9ဦးသေဆုံးပြီးတော့အီရန်နိုင်ငံမှာလူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီငလျင်ဟာတူရကီနယ်စပ်နဲ့10ကီလိုမီတာလောက်ပဲဝေးတဲ့အီရန်ရဲ့အနောက်ချမ်းအဇာဘိုင်ဂျန်ပြည်နယ်ကဟပစ်အီအိုယာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းတာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းငလင်တန်ကိုတူရကီနိုင်ငံဗန်စ်ပြည်နယ်မှာကနဦးအဖြစ်ခံရပြီးတော့ကလေး၄ဦးအပါအဝင်လူ၉ဦးသေဆုံးခဲ့ရပါတယ်။38ဦးကထိခိုက်ဒဏ်ရာရပါတယ်။အိမ်တွေကျောင်းတွေအပျက်စီးပုံတွေကြားမှာအသက်ရှင်ကျန်းရဲသူတွေကိုတူရကီစစ်တပ်ကနေပြီးတော့တူးဆွရှာဖွေနေရမှာဒေသခံကြီးရသားတွေကလည်းကူညီရှာဖွေပေးနေပါတယ်။ယူရန်နိုင်ငံမှာတော့အဆောက်အအုံတွေပျက်စီးသွားပြီးတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။နောက်ဆက်တွဲငလင်တွေမှာလည်းဒီတနင်္ဂနွေနေ့မှာဆက်လှုပ်ခတ်ပြီးတော့အပြင်းဆုံးက6ပြင်းအားရှိပါတယ်။တကယ်တော့တူရကီရောအီရန်နိုင်ငံဟာငလျင်တန်းကိုမကြခဏခံစားရလို့ရှိသလိုအသေးပြောက်တွေလည်းစူးစူးဝါးဝါဖြစ်ခဲ့ဘူးပါလေ။တူရကီနိုင်ငံဗန်စ်ပြည်နယ်မှာ2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်တုန်းကဆိုရင်တော့လူ600ကျော်သေဆုံးခဲ့ပါလေ။2018ခုနှစ်တုန်းကလည်းအီရန်နိုင်ငံခမရှားပြည်နယ်မှာငလျင်လှုပ်တော့လူ620သေဆုံးခဲ့ပါလေ။အီရန်နိုင်ငံမှာအဆိုးဆုံးကတော့1990ခုနှစ်ဂျွန်လတုန်းကဒီပြင်းအား9.4နဲ့လှုပ်ခတ်ခဲ့တဲ့ငလျင်ဖြစ်ပြီးတော့အဲ့ဒီတုန်းကအီရန်မြောက်ပိုင်းမှာလူ4000သေဆုံးခဲ့ရပူပါလေ။
အမေရိကန်ထိတ်တန့်လျှို့ဝှက်အချက်အလက်တွေကိုလူသိရှင်ကြားထုတ်ပြန်မှုနဲ့အမေရိကန်ကအလို့ရှိနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်အစိုးရလက်လွှဲပေးတဲ့မတင်ကြားနာမှုကို Britain နိုင်ငံလန်ဒန်မြို့တရားရုံးတစ်ခုမှာဒီကနေ့စတင်ပါတယ်။တရှိုလုံးမှုကွန်ပျူတာတွေကိုကြားဖောက်ခိုးဝင်မှုတို့နဲ့တရားစွဲထားတဲ့အမေရိကန်အစိုးရကိုစားပြုရှေ့နေတွေဘက်ကWillage Crown တရားရုံးမှာတရားသူကြီးကိုတင်ပြလျှောက်ထားကြပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလျှို့ဝှက်အချက်အလက်တွေ၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကစစ်စင်ရေးအသေးစိတ်ပန်တဂွန်စစ်ဌာနချုပ်ကအချက်အလက်တွေအပြင်နိုင်ငံသားရေးဌာနနဲ့ကမ္ဘာတဝန်းတန်ယုံတွေကြားအပြန်အလှန်ဆက်သွယ်တဲ့အီးမေးလ်တွေကို WikiLeaks website ပေါ်မှာဖော်ပြမှုနဲ့တရားစွဲတာဖြစ်ပါတယ
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့တာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းတော်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ပြည်ဆွေးနေတဲ့ဆက်လီတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကတားဆီးစစ်ဆီးနေတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ချင်းပြည်နယ်နဲ့ကြောက်တော်မြို့နယ်တွေဘက်မှာတိုက်ပွဲတွေလည်းပြင်းထန်နေတာကြောင့်အရသားတွေထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်ဆိုတဲ့အကြောင်းပြည်စုံကတော့ VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့ပလောဝမြို့နယ်ကိုပြည်ဆွေးနေတဲ့ဆက်လေတွေကို AA အဖွဲ့ကဂိတ်ဖွင့်ပြီးတော့စစ်ဆီးနေတာတွေရှိတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစေဗင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
။ဟုတ်ကဲ့အခုဆက်လီသမားကြီးပြောတာကတော့တင်းမမှာတစ်ခုပွေဖို့မှာတစ်ခုအဲ့နှစ်နေရာမှာတော့အဲ့လိုဖွင့်တယ်လို့သိရပါတယ်ဟုတ်ကဲ့အဲသူတို့အဲ့လိုအတိအကျကြီးတော့ပြောတာတော့မကြမ်းဘူးခင်ဗျဒါပေမဲ့ဟိုအဲ့လိုလေသူတို့ကောက်တာလေးတွေတော့ရှိတယ်ထင်တယ်ခင်ဗျအတိအကျဘယ်လောက်ဘယ်လိုဆိုတော့မရှိလို့မဲကောက်တော့ကောက်တယ်ထင်တယ်ခင်ဗျရှိတယ်ခင်ဗျမနေ့ကဆက်ပြီးတော့အတက်ဆက်လီရောအစင်ဆက်လီရောဒီနေ့တွေရောပေါ့နော်အဲ့လိုအတက်အစင်ဆက်လီတော့သွားနေပါတလောကသိမိတယ်ဆက်လေဆက်တစည်းတဲ့ပလောကကိုရောက်သွားပြီအခုဒီလိုသူတို့အသွားလာတော့ရှိနေတယ်ခ
ါကြောက်တော်နေပလောကကိုပြည့်စင်နေတဲ့ဆက်လေတွေကိုစစ်စစ်နေတာဟုတ်ပေမဲ့ဂိတ်ဖွင့်ပြီးတော့စစ်စစ်နေတာမဟုတ်ဘူးလို့အေဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဒီဟာကတော့ကျွန်တော်တို့ဒီတိုက်ပွဲဖြစ်နေတဲ့အချိန်မှာဒီဟိုသိမ့်ဒီစစ်ပွဲဖြစ်နေတဲ့နေရာတွေမှာတော့ကျွန်တော်တို့ဒီလုံခြုံရေးအရာဟိုစစ်ဆင်မှုတွေကတော့ရှိနေတာတော့ဘာကြောင့်လဲဆိုလို့ရှိရင်မြန်မာစစ်သားရဲ့ဒီဟိုလည်းနဲ့ခရမီကြောက်ရိတ်ခါတွေတော့ဒီပလက်တန်အထက်ပိုင်းကိုသူတို့ဒီဟိုမျိုးမျိုးစုံနဲ့နေပြီးတော့ပို့ဖို့စ조사နေတာရှိတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအဓိကတော့ဒါကမှစစ်တပ်ရဲ့ရိတ်ခါတွေဟိုလည်းနဲ့ကြီးဒီစစ်လက်နဲ့ကြီးကြီးကိုဟိုမထောက်ပတ်နိုင်ဖို့ဆက်တာဟိုဘောဟာတက်စစ်ပြမှုတွေတော့ဖြစ်တယ်။ဟိုဒီဟာကတော့ကျွန်တော်တို့ guide ဖွင့်ထားတဲ့ပုံစံမျိုးတော့မဟုတ်ဘူး။ကျွန်တော်တို့ဒီလိုအပ်တဲ့နေရာတွေမှာနော်ဒီဟိုဥစ္စာပေါ့နော်အထင်ကြီးသလိုဟိုဒီအဲ့ဒီမှာဒီဆက်တန်းတော်လာမှုတွေကိုစစ်ဆေးတာဖြစ်နေ။ဒါပေမဲ့ဒီကြည်သူလူထုတွေအတွက်ဟိုဒီကလန္တန်ထက်ပိုင်းကိုဒီဘလောဝညွန့်နဲ့ထဲကိုဟိုတင်နေတဲ့ဒီဆက်လေတွေကိုတော့ကျွန်တော်တို့ဘက်ကတော့ဒါဘာမှဟိုသာရှိတာဟိုတန့်တတာဘာမှမရှိဘူး။နော်။ဟိုအဲ့ဒီမှာကျွန်တော်တို့အရင်နေ့တွေကထုတ်ပြန်ထားသလိုပဲအများကြည်သူအုံပြုဖို့အတွက်ဒေသခံကြည်သူတွေရဲ့ပြည်စီမှန်လို့ရှိရင်ကျွန်တော်တို့ကဘာမှသာရှိကြအကြောင်းမရှိဘူး။
မနေ့ကလေကြောက်တော်နယ်ပလောက်ဝက်မြို့နယ်တွေမှာတိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့ဒီကနေ့မှလေတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ခိုင်တုခါကပြောပါတယ
်ပလောက်ဝက်မြို့ရဲ့ဒီနောက်တော့ပေါ့နော်အဲ့ဒီမှာ186000တောင်ပေါ့အဲ့ဒီမှာတော့တိုက်ပွဲတွေဆက်ဖြစ်တာရှိနောက်ပြီးလို့ရှိရင်အရင်နေ့တွေကတိုက်ပွဲကျင်းထန်နေတဲ့ပလောက်ဝက်မြို့နယ်မီးရှောင်းတရထိုက်ကဟိုဒီမှာစစ်တပ်ရဲ့ဒီလက်နက်ကြီးကြီးတစ်ခုပေးနေတဲ့ဒီဟာပုံပေါ့နော်အဲ့ဒီမှာလည်းပဲတိုက်ပွဲကိုဆက်ဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်တဲမရွာတေးရဲ့ဒီ
ဒီကနေ့မနက်ပိုင်းကလေကြောက်တော်မျိုးနဲ့တိမ်မကြီးရွာမှာလက်နက်ကြီးတွေကြပြီးတော့မျိုးသမီးတို့ဒဏ်ရာရရှိခဲ့ပြီးကြောက်တော်မျိုးနဲ့ဆေးရုံကိုပို့ဆောင်နေတယ်လို့တိမ်မကြီးရွာကမအောင်တိုင်းတွေကပြောပါတယ
်။အဲအဲ့မကြီးရည်ရေးသွားခက်တာသမီးတို့ညီမတို့ရွာအနောက်ဘက်မှာရေညေချောင်းချောင်းဝင်းတစ်ခုရှိရမလား။အဲ့မကြီးတွင်နဲ့ရှိရတောက်ရည်ကအေးတွန်းတောက်ကြ။အဲ့မကြီးရည်သွားခက်တာဒီကဒီကလာနေမသိဘူး။အမအားလေအိမ်ကိုကြည့်လာမှမသိလား။ညီမတို့ရေဘာမှမသိဘူး။ပြေကလာနေတော့မသိဘူး။အော်ရှင်နာကြီးလောက်မှပြောရင်မနေ့ကလေးရတော့လေဟိုအတင်ရောကြားရဲအတက်ပွေးဖြစ်တာလားဖြစ်တာညီမတို့လည်းမသိဘူးအတင်ကြားရဲညီမတို့ကအိမ်ထဲမှာပဲနေရတာဟုတ်နင်းနီတော့ပြင်းနေအတင်ရဝင်သွားဝင်တန်းနဲ့ထွက်တာနှစ်ပေါက်ပေါင်ရင်းမှာညာဆက်မှာမဟုတ်ဘူးနင်းမှာပဲရှိသေးရသမီးတို့ညီမတို့ဆက်နေနေလားတော့
ကြောက်တော်မျိုးနဲ့တိမ်မကြီးရောဖက်မှာတိုက်ပွေးဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကခုလိုပြောပါတယ်
ဟုတ်တော့ပဲပြင်မတိုက်ပွဲဖြစ်တာဘူးမှမဖြစ်ပါဘူးအဲဒီညာခုနပြောတဲ့နေရာမှာပဲကားနေဖြစ်တာဘူးမှမဖြစ်ဘူးအဲရခင်ခေါ်လာဘာမှမဖြစ်တာဟောအောက်ကနေချက်လာတဲ့တက်လီလေးကြားနေတယ်တန်ရွာလေးကောင်းတယ်အဲအဲ့ဒါကျွန်တော်လည်းသိတာမျိုးကြီးတယ်ဒီကအေးရကောင်းနေတာဟောကျွန်တော်တို့ကပုံမှန်နေပြီးရှင်းရှင်းလုပ်ရမယ်အဲ့လေကိုကြောင့်ကိုကနဲ့တောင်းတဲ့ကောင်ကိုဘယ်လိုလုပ်ပြီးတော့
ကြောက်တော်မျိုးပေါ်မှာပြီးခဲ့တဲ့ရပိုင်လောက်ကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရသာ3ဦးဒဏ်ရာရရှိခဲ့တယ်လို့လက်ရှိရှင်မှာလည်းကြောက်တော်မျိုးတင်းမှာတပ်မတော်ဖက်ကစစ်ဆေးမင်းမြန်းတာတွေလုပ်နေတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ
်ဟုတ်ကဲ့ကိုဒီနေ့ကြောက်တော်မျိုးအခြေအနေကတော့လူသွားလူလာကတော့သိနေပါတယ်ဒီမျိုးကဲခင်မှာစစ်သားတွေကနေရာယူပြီးတော့ဟိုရှာဖွေမှုတွေပြုလုပ်နေတယ်ခင်ဗျာအဲကြောင့်လူတော်လူလာတွေကတော့နေပါတော်ပြီးတော့မှသိသိနေပါတယ်ဒီကျောင်းသားတွေသာမဝေးစီဖို့သွားတဲ့အချိန်ခါမှာစစ်သားတွေကိုမြင်လို့တချို့ကျောင်းသားတွေဆိုရင်အင်ကိုပြင်လာကြတယ်ဒါပေမဲ့သာမဝေးကလည်းမသိရင်မဖြစ်ဘူးဆိုတော့လည်းပြင်ပြီးတော့မိဖတွေသွားပြီးတော့ပို့ကြတယ်အဲ့ဒီကလေးတွေကိုကျောင်းမှာပဲမိဖတွေကစောင့်ကြတယ်တခြားနေတွေကကျောင်းရဲ့အနီးပဲဝင်စောင့်ကြတယ်စောင့်ပြနေကြပါတယ်
ရခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းပြည်နယ်ပလောက်ဝက်မြို့နယ်တွေမှာအင်တာနက်လိုင်းတွေလေးဖြတ်တောက်ထားသလိုစိုးရတက်နေအဖွဲ့တို့ရဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပါတယ်တိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာထိခိုက်ဒေဆုံးဒဏ်ရာရတာတွေလည်းများပြားနေသလိုဥယျာဉ်ဆုံးခါထွက်ပြေးတင်းချောင်နေရတဲ့စစ်ဆောင်ဥယျာဉ်ဟာလည်းတနေ့ဆက်တနေ့ပုံမျိုးများပြားလာတာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းပြည်နယ်ဘက်ကနေမြေလုံချုံရေးနောက်ဆုံးရအခြေအနေတွေကိုကိုသက်နိုင်စူးစီးတင်ပြခဲ့တာပါရှင်အခုကြာရင်စိတ်ကြီးကလူမှုစည်းဝေးဘက်မှာတောင်းဆန်းစုကြည်ပါပြောခဲ့တယ်ဆိုတာသိကြရပါမယ်ဖွဲ့စည်းပုံခြေကဥပဒေကိုပြင်ဆင်တာဟာစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အချိန်မှာလည်းအမျိုးသားယဉ်ကြားစီရေးကိုပြစ်ပယ်ထားမှာမဟုတ်တဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကရင်ပြည်နယ်ကြာရင်စိတ်ကြီးကလူမှုတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလ24ရက်နဲ့25ရက်နေ့တွေမှာကရင်ပြည်နယ်ကကော့ကရိတ်ဂျိုင်းစိတ်ကြီးလှိုင်းပွဲနဲ့မြောက်ရီမြို့တွေကိုတွားရောက်ပြီးဒေသခံလူထုနဲ့တွေ့ဆုံပွဲပြုလုပ်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့ဂျိုင်းစိတ်ကြီးဇမိခမ်းမမှာလူထုနဲ့တွေ့ဆုံခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လုပ်နေတာဟာစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လို့ဒေါက်ဆန်းစုကြည်ကသူ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်
ကြောင်းနေစီလို့ဆိုတာရည်ရည်ချက်ဖြစ်ဖို့ပါတယ်။ဒါပေမဲ့နိုင်ငံကိုဆက်မှန်တဲ့ဆက်ရဒီမိုကရေစီနိုင်ငံဖြစ်စေခြင်းလို့ဒီဘက်ရည်ချက်ကြောင်းတွေကြောင်းနေတယ်။ဆက်မှန်တဲ့ဆက်ရဒီမိုကရေစီနိုင်ငံဖြစ်ဖို့ဖြစ်ရတယ်။ဒီလိုလိုတဲ့အချက်အလက်တွေကျမတို့ကဖွဲ့စည်းပုံခြေကောင်တွေထဲမှာပါဝင်နေခြင်းဟာဖြစ်ပါတယ်။ဒီလိုကျမတို့လုပ်ခဲ့တဲ့အချိန်မှာပဲဘယ်တော့မှကျမတို့ပြည့်တဲ့ကိစ္စကကျမတို့ဦးတည်နေတာမြို့သားရည်ရည်ရည်ရည်ချက်တွေဖြစ်တဲ့ဒါလည်းကျမတို့ရဲ့မျိုးသားဒီမိုကရေစီပေါ်ရစတဲ့ထူထောင်တွေကမျိုးသားပြန်လည်ရည်ရစေရင်ဥတည်နေဆိုတော့ပြောတာပဲ။ဒီအဲ့ဒီတော့မျိုးသားရည်ရစေရင်ဆိုတော့ပြောတာဘာလို့ပြောနေတာလဲဆိုတော့ဒီမိုကရေစီကိုယုံကြည်တဲ့အတိုင်းဝိုင်းတွေနဲ့ဒီမိုကရေစီကိုမယုံကြည်တဲ့အတိုင်းဝိုင်းတွေကြားထဲမှာရည်ရစေရင်ဒါကိုကျမတို့အဓိကပြောခဲ့ရတာ။
ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတင်ဆွေးနွေးဖို့လုပ်နေချိန်မှာပဲအခုလိုပြောဆိုတာဖြစ်ပါတယ် ကော့ကရိတ်မြို့နှစ်တကူကွင်းမှာဒီကနေ့မနေ့စင်တိုင်းလောက်ကပြုလုပ်တဲ့လူထုတွေ့ဆုံပွဲမှာတော့ဒေါ်ဆန်းစုကြည်ကရက်ရွာဖွံ့ဖြိုးရေးအတွက်ပြည်သူတွေပါဝင်ဖို့တိုက်တွန်းခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံပွဲကိုတွားရောက်ခဲ့တဲ့အမတ်တရစာပေကဥဝင်းမြင့်ကပြောပါတယ
်ဒီဒီကလိုအနေနဲ့ဟိုတဝန်ဝန်ကျောင်းပညာအဓိကတင်ကြားပေးဖို့အဲ့ဒီအကြောင်းကိုဖွင့်ဖို့မြန်မြန်ဖွင့်နိုင်ဖို့အဓိကအဲ့ဒါတွေပြောထားတယ်။နောက်ငင်းငင်းကြီးရှိမှပဲရက်ရွာတွေဖွံ့ဖြိုးမှုဆိုတဲ့ကြောင်းငင်းငင်းကြီးလူတွေလူစုပြည်သူပါဝင်ဆောင်ရွက်ဖို့အစိုးရတစ်ခုတည်းလုပ်လို့မရဘူးဆိုတဲ့ကြောင်းအဓိပ္ပာယ်ပေါ့။ရှားကိစ္စတော့မြေယာကိစ္စတော့ဘာလို့အဲ့ဒါတွေကိုပြောတာပေါ့။တော်အရာဒီစားလူတော်တော်များများလာကြတယ်လူတတောင်းကြုံမဲ့ထင်တယ်ခေါတိုင်းကိုနေမဆန်တော့ဒီနားမှာတာဘာတွေပါခင်းပြီးထိုင်ရတယ
်ကော့ကရိတ်လူတို့တွေအနေနဲ့မူရစီဝါနဲ့လောင်ကစားကိစ္စအာရှလမ်းမကြီးရဲ့ကော့ကရိတ်ဂျုံတို့အိမ်တို့တာမညလမ်းပိုင်းဖောက်လို့ရမှာတဘာဝပတ်ဝန်းကျင်ထိခိုက်တာလူခွင့်ရချိုးဖောက်မှုရှိနေတာတွေကိုတော့မတင်ပြနိုင်ခဲ့ကြောင်းပြောပါတယ်ဒီကနေ့ဒေါ်ဆန်းစုကြည်တွားရောက်ခဲ့တဲ့ကရင်ပြည်နယ်ခီးစဉ်ကိုတော့ကရင်ပြည်နယ်အစိုးရအဖွဲ့စီမံကိန်းဗန္ဒာရေးနဲ့စီပင်တရားရေးဝန်ကြီးဌာနဝန်ကြီးဦးတန်းနိုင်ကအခုလိုပြောပါတယ်
။မနေ့ပိုင်းမူကော့ကရိတ်နိုင်ပွဲကြတယ်လူလူစုံပွဲလုပ်တယ်။အဲဆယ်နိုင်မှာကျွန်တော်တို့ကျိုင်းစိတ်ကျင်လာတယ်။အဲကျင်လာပြီးတော့ကျိုင်းစိတ်ကြီးသတိခမမှာလူလူခုတော့လုပ်ပြီးတော့၃နိုင်မှာပြီးပါတယ်။၃နိုင်မှာပြီးပြီးတော့နတ်တလတင်တန်းကြောင်းသွားပြီးတော့ကလေးတွေနဲ့သွားပြီးတော့ဝိုင်းဖွဲ့စကားပြောတာပေါ့။နော်အဲ့ဒါပြီးတော့အခု၄နိုင်မှာမော်နယ်ပြန်တော့ပါပြီခင်ဗျာ
။မနေ့ဖန်မှာတော့လှိုင်းပွဲနဲ့မြဝတီမြို့တွေကိုတွားရောက်มาဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနှစ်ပိုင်းအတွင်းမှာတော့ကချင်၊ကယား၊ရှမ်း၊ချင်းစတဲ့ပြည်နယ်တွေနဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။
ရရှိပါခင်ဗျ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြောင်းလဲလွှတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်။အနာရ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲ။အခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တဲ့လောက်အထိဖြစ်လာနိုင်မှာမလား။အခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှလူရသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဒီနီပေါနဲ့မြန်မာနဲ့နှစ်နိုင်ငံကြားမှာလေကြောင်းခရီးစဉ်တစ်ခုစတင်မဲ့အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံပကံဒေသနဲ့နီပေါနိုင်ငံမှာရှိတဲ့လုံမနီဒေသတွေကိုနေ့စဉ်လေရင်ခရီးစဉ်ပြေးဆွဲသွားဖို့ရှိတဲ့အကြောင်းဟိုတယ်နဲ့ခရီးသွားပြည်ထောင်စုဒုတိယဝန်ကြီးဦးတင်လက်ကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့လည်းဈေးသက်သက်သာသာနဲ့သွားရောက်လည်ပတ်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာနီပေါသံမတ်ကြီးကပြောပါတယ်။အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟိန်းကပြောပြမှာပါရှင်။
ဘုရားဖျားရှေဖွားမြင်တော်မူတဲ့လုံမဏီဦးရင်ဖျားပွင့်တော်မူတဲ့ဘုရားခရယာနဲ့မြမရှေဟောင်းယဉ်ကျေးမှုနေမည်ဖြစ်တဲ့ပကံဒေတာတွေကိုနေ့စဉ်လေးရင်ပြေးဆွဲနိုင်ဖို့ကြိုးစားနေတယ်လို့ဟိုတယ်နှစ်ခီးသွားပြည်တော်စုဒုတိယဝန်ကြီးဦးတင်လက်ကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာအခုလိုပြောပါတယ
်လုံမဏီမှာရှိတဲ့နိုင်ငံတကာလေဆိပ်ကလာမယ့်မေလမှာစပြီး operation နဲ့ပေါ့စဖွင့်မယ်လို့ကျွန်တော်သိရပါတယ်အဲ့လိုသိရလို့ဒီလုံမဏီနဲ့ပကံကြားထဲမှာdirect flight တွေရှိလာမယ်ဆိုရင်ဗုဒ္ဓဂါယာကိုစိတ်ဝင်စားတဲ့ကျွန်တော်တို့မြန်မာခီးသွားတွေအနေနဲ့ဒီဗုဒ္ဓဂါယာလိုပဲဒီကျွန်တော်တို့ဗုဒ္ဓဘုရားရှင်ရဲ့မွေးရမ်းမြေဖြစ်တဲ့လုံပဏီကိုလည်းတွားရောက်လဲပတ်ဖို့အလားအလာပိုကောင်းလာတယ်လို့ပိုလည်းအဆင်ပြေလာနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်အဲတော့ဖြစ်နိုင်ကျွန်တော်တို့ကအော်တိုဘာမှာဖော်ဆောင်မဲ့ဒီအန်ကောဝတ်ဘဂန်အဲ့ဒီလမ်းကြောင်းကနေကျွန်တော်တို့ဘဂန်လုံပင်ကြီးပေါ့နော်အဲ့လမ်းကြောင်းပါကျွန်တော်တို့တို့ချက်ဆောင်ဖို့ပြင်ဆင်နေပါတယ
်ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါခီးသွားနေ2020နှစ်အခမ်းအနားမှာတော့မြန်မာနိုင်ငံဆိုင်ရာနီပေါတမ်မတ်ကြီးဗင်ဥဒက်စ်ကဒီနေ့အတွင်းနီပေါနိုင်ငံကိုစီးတက်တက်တသားနဲ့လာရောက်လည်ပတ်နိုင်တယ်ဆိုပြီးအခုလိုပြောပါတယ
်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က1985ခုနှစ်မှာ two katamaduma negerunga yigere, nibogu dole onsure sao tema, let's visit Nepal or yigabuare. Lunga nibong tonsang hane kanga, nanganoya timing and bogu, pioge wudalu. A cool lechanoga, lombinine nibogu dole jaya onlu pioluare.
What she said 35 years ago that next visit to Nepal.
Yamanangema, Leshi, Nibon, Nebo, Korakalum, Unatay, Winchi, Nitan Leshi, B, Mia Apien, Tamo did that repeat, Nitina, Mugo, Yulin did that the white, Nitan Leshiwale, Yamanangema, Shide, Korakalum, Yue, Luya, the Lady Gule, Layo Lila, the Jindelo, Suladuga, Korakalum, Saisia, Chemi, Mount Toma.
Mitinalu Niyama solution, Dinir and Tensanida, Sitapu, Yamapu, Sura, Namali, Sibale, to get a Chuada, Ketchena Melutin Yale, Mahukamia, Ara Gorhana Mepare, Gorhani Nitangera Petadre, Sitapu, Yamapu, Yama Mu, Tida Mu, Oli, no, Yama, Sita, Sitas Ratida, Korama, Aro, Gorhana Melin, Tensali, Sibale, and you are lady, Dwan Lila Mesolution, Gorha Yu, Yintimuri, Dinidine, Dwinang Zepare, Kamia.
ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါခီးသွားနေ2024ခန်းနာကိုတော့နီပေါတယုံနဲ့မဲတိုင်းဒေသကြီးကုန်တယ်မြန်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသစ်လို့ပူးပေါင်းကျင်းပကြတာပါမြန်မာနိုင်ငံနဲ့နီပေါနိုင်ငံနှစ်နိုင်ငံတက်တမန်ဆက်တဲ့ရေးအောင်ဆိုရင်နှစ်ပေါင်း60ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးထောင်960လေးစက်ကုဂနီကစလို့နီပေါကောင်စီဝင်ရုံကိုရန်ကုန်မ
ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနှာစင်ကြရမှာပါလိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်ပါလိမ့်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါမယ်ရှင
်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အတွက်အမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ဒ်ထရမ့်ကကြေညာပါတယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ဒ်ထရမ့်ကအမတာဘက်မျိုးကအာကစားကွင်းကြီးမှာပြည်သက်သိန်းကျော်ကိုမင်းကွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရာဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ပြောကြားသွားခဲ့ပါတယ်သမ္မတထရမ့်နဲ့သမ္မတကနောမလာနီယာထရမ့်တို့ဟာဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြာခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတောင်းဖြားဖြားကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမိန်ကွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအဂရာမြို့မှာရှိတဲ့တာချ်မဟာဂူဘိမှန်ကိုသမ္မတထရမ့်တွားရောက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်231ယောက်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရသူစုစုပေါင်း833ယောက်ရှိသွားပါပြီ။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာလည်း9ယောက်ရှိသွားပါပြီ။တရုတ်နိုင်ငံမှာတော့အခုတနင်္လာနေ့မှာနောက်ထပ်ယောဂဘူးကူးစက်ခံရသူ409ယောက်ရှိတယ်လို့ကြေညာတာကြောင့်စုစုပေါင်း 9,800 ပိုးကူးစက်ခံရပါတယ်။သေဆုံးတဲ့အရေအတွက်ကလည်းစုစုပေါင်း 2,592 ယောက်ရှိသွားပါပြီ။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ယာဒူကနေနှုတ်ထွက်စာကိုမလေးရှားဘုရင်စီကိုတင်သွင်းလိုက်တယ်လို့ဒီကနေ့ဝန်ကြီးချုပ်ယုံကကြေညာပါတယ်။ဘာကြောင့်နှုတ်ထွက်စာတင်တယ်လဲဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူး။ထင်ရှားတဲ့နိုင်ငံရေးကောင်းဆောင် NY Ibrahim မပါဝင်တဲ့အစိုးရတတိယဖွဲ့နိုင်ဖို့ညွန်ပေါင်းအစိုးရနဲ့အတိုက်အခံတွေစနစ်တင်းတွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ပြီးတဲ့နောက်ခုလိုဝန်ကြီးချုပ်ယာဒူကနှုတ်ထွက်လိုက်တာဖြစ်ပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.